ဟုတ်ကဲ့ကမောဆာဒေါက်တာခင်ဗျာကျေးဇူးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံကအသင်းထုတ်ထားတဲ့အစားအစာတချို့အမေရိကကိုတရမဝေဝင်လာခဲ့တယ်ဆိုပြီးတော့အမေရိကန်ဘက်ကနေပြီးတော့တတိပိချက်ပြီးခဲ့တဲ့အပတ်ကပဲပေါ့နော်ပြီးခဲ့တဲ့အပတ်မှာစောက်ကြနေကြပဲထွက်လာတဲ့အခါကျတော့အမေရိကန်ကဒီစားသုံးသူတွေအနေနဲ့ရောနောက်အမေရိကန်ကိုမြန်မာပြည်ကနေပြီးတော့ဒီစားတော့တဲ့ပုံမဲ့အဲတည်လာမဲ့လူကြုံတည်လာမဲ့လူတွေအတွက်ပါပေါ့နော်ခရက်ရိုက်သွားတာတွေရှိခဲ့တဲ့အတွက်ဒီအစားအစာတွေနဲ့ပတ်သက်ပြီးတော့ဆရာမကြီးအဓိကဘယ်လိုအကြံပြုချက်လဲ
ဟုတ်ဒီရက်ကလေးမှာပေါ့နော်ဒါလေးကအရန်ကိုဖတ်တယ်လို့ခေါ်မှာပေါ့နော် GU design အာလူတွေတတိထားလိုက်မိတဲ့သတင်းအချက်လက်ကလေးဆိုတော့ကျမတို့ဒီ nutrition ပညာရှင်တွေဘက်ကကြတော့လေဒါလေးကိုအရန်ကိုအလေးထားပါတယ်လို့အဲတော့ကျမတို့ကအစားအသောက်တွေကိုခုလိုတရားဝင်ထုတ်ပြန်တဲ့စိုက်ပျိုးရေးဌာနရဲ့ဒီအစားအသောက်ဘေးကင်းရေးနဲ့စုံစမ်းစစ်ဆေးရေးဌာနကနေပြီးတော့ပေါ့နော်ဒီလိုထုတ်ပြန်လိုက်တဲ့သတင်းပေါ်မှာဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့အစားသုံးသူတွေရောအမေရိကန်နိုင်ငံတဝှမ်းကိုရောင်းနေကြတဲ့ကျမတို့မြန်မာအစားသုံးသူတွေရောဒီမြန်မာစားစားနေတဲ့တခြားနိုင်ငံသားတွေလည်းအဲ့ခံတဲ့အခါပတ်သွားမှာပေါ့နော်ဘသူပဲဖြစ်ဖြစ်ဒီအစားအသောက်တွေစားသုံးတဲ့နေရာမှာစားသုံးသူဘက်ကလည်းအရေးတကြီးလိုက်နာမယ်စဉ်းစားကန်းတွေရှိတယ်အဲ့ဒါကဘာလဲဆိုရင်ကိုမစားခင်မှာကိုစားမဲ့အစားအသောက်ကဘူးနဲ့ပဲလာလား package နဲ့ပဲလာလားအဲ့ဒီအပေါ်မှာရေးထားတဲ့ food label အစားအသောက်အညွန်ကိန်းစည်ရင်းတွေကိုတိကျဖတ်ဖို့လိုပါတယ
်ဟုတ်ကဲ့အခုဘာအဓိကထားဖတ်တင်လဲဆရာမကြီး
ဒီမှာ GU design ဖတ်ရမှာဘာပစ္စည်းတွေနဲ့လုပ်ထားတာလဲဆိုတော့ ingredients ပေါ့အထက်မှာစက်သားနဲ့လုပ်ထားတယ်ဝက်သားနဲ့လုပ်ထားတယ်စိတ်သားနဲ့လုပ်ထားတယ်ဒါပေမဲ့ရေးထားတဲ့ label မှာကျတော့ငါးနဲ့လုပ်ထားတယ်ဆိုရင်ဒါက label ကြီးကမှားနေတယ်ဒါဆိုရင်လည်းစီမင်းစည်းကမ်းကိုဖောက်ဖျက်တဲ့အတွက်ဒါကအန္တရာယ်ကင်းတဲ့အစားအသောက်မဟုတ်တော့ဘူးဒါကြောင့်မို့လို့ဒီ label ပြောတဲ့ food label ကအင်မတန်မှအရေးကြီးတဲ့အကြောင်းဒီအစားအသောက်တွေကိုထုတ်လုပ်တဲ့good manufacturing practices GMP ဆိုတဲ့နေရာမှာအရေးထားပြီးကျမတို့သင်ပေးပါတယ်။ဒါကြောင့်အစားအသောက်တွေမှာအထင်းမှာပါဝင်တဲ့ပစ္စည်းတွေကအချိုမှုန့်ပါတာလားအသားမှုန့်ပါတာလားငပြားရည်ပါတာလားငားနဲ့လုပ်ထားတာလားကြက်သွန်ကြီးကြက်သွန်ပြူကြီးအစားရှိတဲ့ပြင်ပါဝင်တဲ့ပစ္စည်းတွေကိုစနစ်တကျဖော်ပြပေးရတယ်။သုံးတဲ့ဆီယာအစားဗာစီနဲ့သုံးထားတယ်
။ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီနေရာမှာဆရာမကြီးတခုကဒီအခုထုတ်ပြန်လိုက်တဲ့စားသောက်ကုန်တွေမှာပေါ့နော်။တရားမဝင်တင်သွင်းလာတယ်လို့တော့ကြေညာထားပေမဲ့စားသောက်တွေထဲမှာအနည်းရရှိတဲ့ပစ္စည်းတွေပါဝင်နေဆိုတဲ့အနေအထားမျိုးတော့မတွေ့ရသေးဘူးပေါ့နော်အဲ့ဒီပုံမှာရောဆရာမဘယ်လိုအကြံပြုချင်လဲ
အဲ့တော့အစားအသောက်တွေမှာအခုလိုမျိုးဒီ USDA လို့ပြောတဲ့စိုက်ပျိုးရေးဌာနပေါ့နော်စိုက်ပျိုးရေးဌာနအောက်မှာရှိတဲ့ဒီစားသောက်အနည်းကင်းရေးနဲ့စုံစမ်းရေးပေါ့ Food Safety နဲ့ Inspection ဌာနကနေပြီးတော့စစ်ဆေးတာအခုလိုမျိုးဒီစားသောက်တွေကတရားဝင်လားမဝင်ဘူးလားပေါ့နော်ဒီအစားအသောက်တွေမှာရှိတဲ့ပစ္စည်းတွေကအနည်းရရှိလားမရှိဘူးလားဆိုတာမျိုးကြတော့ FDA လို့ပြောတဲ့ Food and Drug Administration ပေါ့နော်သူတို့နဲ့ဆိုင်သွားပြီဒါကြောင့်မို့လို့အစားအသောက်တို့ထုတ်လုပ်စင်မှာကိုတည်းကသူ့ရဲ့ FDA ကနေသူတို့ကအတိအမှတ်ပြုလက်မှတ်တွေယူထားရတယ်သူတို့ရဲ့အစားအသောက်ကောင်မှာ FDA approve ဆိုပြီးတော့ဒီအစားအသောက်တခုဟာစံချိန်စံညွန့်နဲ့အချို့ဟိုမှာ CR မှာအစား BC ကိုဘယ်လိုသုံးတာလဲအခုနပြောတဲ့အရတာမှုန်းက MSC ဘယ်လောက်သုံးတာလဲအသားကဘယ်လောက်လဲငါးကဘယ်လောက်လဲစံချိန်စံညွန့်ပေါ့နော်ဒါဒီအားလုံးရဲ့ shelf life ဒီလိုမျိုးအတိအကျအားလုံးပေါ့နော်ပါဝင်တဲ့ ingredients ပါဝင်တဲ့အချို့အစားစားမဲ့ serving size ဒုတိယတစ်ခါစားရင်ဘယ်လောက်ပမာဏလေးကိုစားမှာလဲဒီ package မှာဒီဘူးတဘူးမှာဘယ်နှကြိမ်ဘယ်နှခါဘလို့ခွဲစားလို့ရတာလဲသူ့ရဲ့ shelf life တန်းကဘလောက်ထားလို့ရတာလဲအစရှိတပြင်ဒီလို instruction လေးတွေတူလာလာတော့မှအဲ cool and dry place အေးမြပြီးချောက်သွေးတဲ့နေရာလေးမှာထားရမယ်ကလေးတွေနဲ့လက်လက်မမီတဲ့နေရာမှာထားရမယ် potential hazardous food လို့ပြောတဲ့ PHB တွေမဖြစ်အောင်လို့အဲဘလို့နေရာလေးမှာကိုယ့်ရဲ့အစားအသောက်က hot food လား cold food လားဘယ်နေရာလေးမှာသိမ်းရမယ်အစရှိတဲ့ဖြင့်ဒါမျိုးတွေကိုကြတော့ FDA ကနေပြီးတော့တရားစုံစမ်းစစ်ဆေးပေးတယ
်။ဟုတ်ကဲ့ဆရာမ။အခုလိုအန္တရာယ်ရှိတာကိုဒီ American FDA အစားအသောက်နဲ့ဆေးဝါးကုကေးဖွဲ့ကဘာမှမပြောသေးဘူးဆရာမနော်
။အန္တရာယ်ရှိတယ်မရှိဘူးဆိုတာကကြတော့အဲ့ဒီအစားအသောက်တစ်ခုကိုစားလိုက်တဲ့သူက foodborne illness တခုခုအစားအသောက်ကြောင့်ဖျားနာတခုခုဖြစ်သွားတယ်။အော်တယ်အန်တယ်ဝင်သွားတယ်တွေးပါတယ်အဲ့ဒီမှာဆေးကန်းရောက်လာတယ်စစ်လိုက်တယ်ကျမတို့ကအခု patient တွေ diagnose လုပ်သလိုပေါ့အဲ့လိုစစ်လိုက်တဲ့အချိန်ကြတော့မှသူ့ရဲ့ပြီးခဲ့တဲ့24နာရီအတွင်းစားခဲ့တဲ့အစားအသောက်ထဲမှာအဲ့ဒီစားခဲ့တဲ့အစားတခုခုကအခုဖြစ်တဲ့ပြဿနာနဲ့တိုက်နေရဆိုရင်ဒါဆိုရင်ဒီအစားအသောက်ကြောင့်ဆိုပြီးတော့အဲ့ဒီဟာကို customer တွေကနေပြီးတော့ FDA ကိုသူတို့ကနေတိုင်ကြားတဲ့အသိပေးတဲ့အစားမျိုးပေါ့ဒီအစားအသောက်ကို24နာရီအတွင်းဒီလိုစားတဲ့နေရာမှာဒီလိုဖြစ်တဲ့ဒါတောင်တဦးတယောက်ကဒီအစားအသောက်တစ်ခုဥမာစားသောက်ဆိုင်မှာတငယ်ချင်း3ယောက်သွားစားတယ်3ယောက်လုံးဖြစ်တယ် symptom 2တယ်ဆိုရင် အဲ့ဒီအစားအသောက်ကချက်ချင်း E. coli လိုဟာမျိုး Salmonella လိုဟာမျိုးဒီလို virus တွေ bacteria တွေချက်ချင်းကဒီလိုဖြစ်တယ်ဆိုရင်အဲ့ဒါမျိုးသိပြီလို့တင်ကြားလိုက်ပြီဆိုရင်တော့ FDA ကနေပြီးတော့ဒါတွေကို recall ပြန်ခေါ်ပါအန္တရာယ်ရှိတဲ့အစားအသောက်ဖြစ်တယ်လို့သူကသတ်မှတ်ပေးတယ
်ဟုတ်ကဲ့အဲ့တော့အခုလိုအခြေအနေမှာဘယ်လိုအကြံပြုချင်လဲဆရာမကြ
ီးအခုကျမတို့ရဲ့ case လေးမှာကြတော့ကြိုတင်ပြီးတော့တတိပေးထားတာလေးရကြတော့ခုန USDA ရဲ့စာထဲမှာဒီပစ္စည်းတွေကအမေရိကန်နိုင်ငံတဝမ်းမှာရှိတဲ့စားသောက်ဆိုင် redesign လေးတွေတော်တော်များများကိုရောက်သွားတယ်ကျမတို့မြန်မာလူမျိုးတွေက United States ရဲ့ state 50လောက်မှာပြန်ပြီးနေကြတော့ကိုယ့်မြန်မာအစားအသောက်ကလေးကိုလုံးတာပေါ့လုံးတော့မှာယူစားသောက်ကြရတယ်လေအဲ့တော့နေရာတော်တော်များများကိုပြန်သွားတဲ့အတွက်အဲ့ဒီမှာရောက်နေတဲ့သူတွေလည်း supermarket ရောက်နေတဲ့ retail market လေးတွေပေါ့နော်တချို့လဲ online လောက်ပဲရောက်ကြမှာပါအဲ့ဒီသူတွေအနေနဲ့လည်းကိုယ့်စီကဝယ်သွားတဲ့သူတွေကိုပြန်ပို့ပေးလို့ရှိရင်လက်ခံပေးတဲ့ဟာမျိုးအဲဒါမှမဟုတ်ရှင်ကလွတ်ပြတ်ဖို့ဆိုတော့မြန်မာလူမျိုးတွေကနှမျောတဲ့အခါကျတော့လွတ်မပြတ်ချင်ကြဘူးလေလောလောဆယ်အန္တရာယ်လည်းမရှိသေးဘူးအန္တရာယ်ရှိတယ်လို့လည်းမတွေ့သေးဘူးဆိုတော့ဘယ်သူမှလွတ်မပြတ်ချင်ဘူးအစားအသောက်ကလေးတွေကဒီလိုတကူးတကမြန်မာပြည်ကနေမိုင်းထောင်ပေါင်းတောင်ပေါင်းချီရောက်လာတဲ့အစားအသောက်ကလေးဆိုအယံတန်ဖို့ရှိတယ်လေ
ဟုတ်ကဲ့ဆရာမဒီစားသောက်ကုန်တွေဝယ်ထားပြီးတဲ့သူတွေကိုရောဘယ်လိုအကြံပြုချင်လဲဆရာမအ
ဲ့တော့လွတ်မပြတ်လို့ဒီအစားအသောက်ကလေးတွေစားခြင်းနဲ့ဆိုလို့ရှိရင်တော့တတိပြုပြီးတော့စားပေါ့နော်နည်းနည်းနည်းနည်းလေးစားပေါ့အဲဒါမျိုးဆိုရင်တော့အန္တရာယ်ဖြစ်တောင်မှအများကြီးမဖြစ်ဘူးပေါ့။အော်စားရင်နဲ့မှတခခုဖြစ်တယ်ဆိုရင်လည်းတတိပေးအကြောင်းကြားဖို့အတွက်ဒီလိုလေးတော့လုပ်စေချင်တယ်။နောက်ပြီးတော့ဒီအစားအသောက်တွေကိုဝယ်တဲ့နေရာကိုပြန်ပို့ဖို့ဆိုတာကြတော့လေလူတွေကတနေ့လုံးတနေ့စားလုံနေကြတာဆိုတော့မအားကြဘူးလေနော်။ပြန်ပို့ဖို့ဆိုတော့အသိမလွယ်ဘူးထင်တယ်။အဲ့တော့လက်ရှိအမေရိကန်နိုင်ငံတဝန်းလက်ထဲကိုဒီအစားအသောက်တွေရောက်ရှိပြီးသားမြန်မာလူမျိုးတွေအနေနဲ့လည်းဒါစားမယ်ဆိုလို့ရှိရင်တော့စားလို့ရပါတယ်။ဒါပေမဲ့တတိလေးနဲ့တော့စားထားပြီးစားကြပါတော့နော
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
Thank you.